မြန်မာနိုင်ငံမှာဆင့်အာဏာသိမ်းပြီးအကြမ်းဖက်မှုတွေပြင်းထန်လာတာကိုအထူးစိုးရိမ်တကြီးအနီးကပ်စောင့်ကြည့်နေတယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနပြောကြားရကဆိုလိုက်ပါတယ်။အိန္ဒိယမြန်မာနိုင်ငံအတွင်းကတင်းမာတဲ့အခြေအနေတွေကိုရှော့ချနိုင်အောင်ကြိုးပမ်းဖို့နဲ့ဖမ်းဆီးထိန်းသိမ်းထားသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုလိုက်တယ်လို့လည်းထိုင်းနိုင်ငံရဲ့ဝန်ကြီးဌာနပြောကြားရထနီဆန်ဂရက်ကဒီနေ့ပြောလိုက်ပါတယ်။သူကဆက်ပြီးမြန်မာနိုင်ငံနဲ့နယ်စပ်အရှေ့ကြီးကပ်တည်ရှိနေတဲ့အိန္ဒိယနိုင်ငံဖြစ်တာနဲ့ထိုင်းပြည်သူတွေအနေနဲ့လည်းမြန်မာတွေနဲ့အတော်များများနီးနီးကပ်ကပ်ဆက်ဆံရေးရှိလာတာကြောင့်မြန်မာနိုင်ငံထဲဖြစ်ပျက်နေတာတွေအပေါ်အခုလိုစိုးရိမ်ကြီးစွာစောင့်ကြည့်နေရတာပါလို့ဒီနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။ဒါအပြင်မြန်မာနိုင်ငံထဲမှာအကြမ်းဖက်မှုတွေမြင့်တက်လာတာကြောင့်လူအသက်တွေဆုံးရှုံးနေရတာနဲ့ဒုက္ခခံစားနေရတာတွေအတွက်လည်းတခြားနိုင်ငံတွေနဲ့အတူထိုင်းနိုင်ငံအနေနဲ့အထူးစိတ်မကောင်းဖြစ်နေရတယ်လို့နိုင်ငံခြားရေးပြောခွင့်ရဌာနကဆက်ပြောပါတယ်။ပြောခွင့်ရထဏီကပဲမြန်မာနိုင်ငံထဲသက်ဆိုင်ရာဘက်အားလုံးကအထက်နိုင်ဆုံးပြော့ပြော့ပြောင်းပြောင်းနဲ့ထင်းထင်းထင်းထင်းဆောင်ရွက်ကြပြီးအပြူသဘောဆောင်ဆွေးနွေးနိုင်မဲ့လမ်းကြောင်းအားလုံးကိုတုံးကငြိမ်းချမ်းစွာဖြည့်ရှင်းနိုင်ရေးကြိုးပမ်းသွားကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်ခင်ဗျာ